ရခိုင်နောက်ပိုင်းနဲ့ဘလောက်ဝမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေပြီးအရာသာထိခိုက်တာတွေလည်းရှိနေတဲ့ရှိနေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းနဲ့ရှေ့ပြည်နယ်ဘလောက်ဝမြို့နယ်တွေမှာမေလာတွင်းမှာတိုက်ပွဲတွေပုံမပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးခါထွက်ပြေးနေရသူတွေရှိတယ်လို့တိုက်ပွဲတွင်းအရာသာထိခိုက်ဒဏ်ရာရတာတွေလည်းဆက်လက်ရှိနေပါတယ်မနေ့ကလည်းရခိုင်မြောက်ပိုင်းကပုံနှကြုံမျိုးနဲ့ကန်တိတ်ကြီးရွာမှာမိုင်းပေါက်ကွေးတာကြောင့်ဝေါ်ခုတ်တော်တဲ့မျိုးတိုင်းသားနှစ်ဦးခြေထောက်ပြတ်တော်တယ်လို့ကန်တိတ်ကြီးရွာကရွာလူကြီးတဦးကပြောပါတယ်
ဒါရရလည်းဥဖြောဖလားဆုံးဖြိုးရတဲ့လူကဒေဖက်ချထောက်ဒေဖက်ချထောက်လေဒီပလောင်အောက်ကဒီဘွားကြီးဖြိုးတော့ခါတည်းချက်သွားတာပေါ့လူပြားဖြိုးတဲ့လူကဒေဖက်ချထောက်ထောက်ကကိုလက်ရှိဘလတ်ကျဆေးရောပဲကုတမ်းနေရှိတယ်
ဒါအပြင်မြောက်မြို့နယ်ဝေသာလီကျွာနဲ့လက်ကကျွာနီးမှာတန်းထဲအေဖွဲတို့တနားကြတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်အကြဆုံးများတယ်လို့အေဖွဲဖက်ကပြောဆိုထားပေမယ့်တပ်ဖက်ကတော့အဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။အခုမေလအတွင်းမှာရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ဘလောက်ဝမြို့နယ်တွေမှာနေတိုင်းနီးပါတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်လက်နက်ကန်အေဖွဲပြောခွင့်ရခိုင်ဒုခကပြောပါတယ
်။နေတိုင်းနီးပါရှိနေတယ်လို့ပြောလို့ရတယ်ဗျ။ဟိုမြေပြင်မှာဒီဟိုထိုက်တဲ့ရင်ဆိုင်ကြီးမားမားမရှိရင်တော့မှဒီမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့လက်နက်ကြီးတွေနဲ့နေပြီးတော့ဒါနေစဉ်နှိပါဟိုပြည့်ရှင်တဲ့ရှင်ဟိုလှမ်းပြီးတော့ပြည့်နေတာရှိတယ်။နောက်ပြီးလို့ရှိရင်လေကြောင်းကားလည်းပဲသူတို့ဒီအမြဲတမ်းဟိုလာပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေစက်တနာနဲ့ပြစ်တာတွေသူတို့အဲ့လိုမျိုးတောက်လျှောက်လုပ်နေတာ
။ဒီလအတွင်းမှာရခိုင်မြောက်ပိုင်းကကြောက်တော်နဲ့ရှင်းပြနေဘလောက်ဝမြို့နယ်တွေမှာတိုက်ပွဲပို့ပြီးတော့ပြင်းထန်နေတယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်။ဒီလားတွင်းနဲ့ပါရှိတယ်ဟိုတနေ့ကဘုရင်ဘုရင်ဂရမင်တော်ပြောတဲ့ထင်မှတော့ပါပါပြီ ਨੇ အဓိကများလာတော့ဟုတ်ပဲရောက်တော့ဘလဝပဲများပါတယ
်အစူရကရခိုင်လက်နက်ကန်ရဲ့ဖွေးကိုကျန်းဖက်ဖွေးပြေတတ်မှတ်ကျင်လာလိုက်တဲ့နောက်ပိုင်းမှာအဲဟာကျန်းဖက်လုံရတွေကိုပုံမလုံဆောင်လာတယ်ဆိုပြီးတော့နေလာ22ရက်နေ့ကပြုတ်လုတဲ့တပ်မတော်တသိန်းစာရှင်းလင်းပွဲမှာဘုမှုရှုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဘလဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာဟာတပ်ဖက်ကထူးဆန်းစေပုံမလုံဆောင်နေတာကြောင့်ဖြစ်တယ်လို့အဲဖွေးပြောခွင့်ရခိုင်ဒုခကပြောပါတယ်
ကိုတိုက်ပွဲပြင်းထန်မယ်မပြင်းထန်ဘူးဆိုတော့ကတော့ဒီကဒီမြန်မာစစ်တပ်ရဲ့ဒီထိုးစစ်ပုံမှန်မှုတေးတာပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုလက်ရှိရှင်ကြီးသူတို့ရဲ့ဒီထိုးစစ်ကိုတော့ဟိုအရှိန်မြင့်နေတာပေါ့နော်ဒါကြောင့်မလို့တိုက်ပွဲတွေကဒါနေ့စဉ်နှီးပွားဆက်ပြီးတော့ဖြစ်နေတာဆိုတော့ချင်းမှာလည်းပဲဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုတိုက်ပွဲအရှိန်ကိုပို့ပြီးတော့ဒါဟိုထိုးစစ်အရှိန်ကိုမြင့်လာမယ်ဆိုလို့ရှိရင်တော့ဒါတိုက်ပွဲကတော့ပို့ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားတော့ရှိတာပေါ့
ရခိုင်မြောက်ပိုင်းနဲ့ပလောဝမြို့နယ်တွင်းကတိုက်ပွဲတွေတွင်းမှာအရာသားထိခိုက်တာတွေဆက်လက်ရှိနေတယ်လို့အရာသားတွေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဟာလည်းမကြာခဏဆိုတယ်လို့နှစ်ဖက်လုံးရဲ့ဖန်စီစစ်ဆေးတာတွေကိုခံနေကြရတာလည်းဖြစ်ပါတယ်လက်ရှိကိုဗစ် -19 ကာလအတွင်းမှာတိုက်ပွဲတွေရပ်တန့်ထားဖို့နိုင်ငံတကာပါဝင်အရာဖက်လူမှုဖွဲ့စည်းတွေကတောင်းဆိုထားကြပေမဲ့လည်းရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ်